စားသောက်သူတွေရဲ့ဘာသာရေးဆိုင်ရာအကာအကွယ်ပေးရေးဘျူရို CFPB အလုပ်တွေအားလုံးနီးနီးကိုအမေရိကန်သမ္မတထရမ့်အစိုးရကရပ်ဆိုင်ထားလိုက်ပါတယ်။2008ခုနှစ်မှာအင်ဂျင်ငွေပြဿနာတွေနဲ့ငွေကြေးအကျပ်တဲကြုံခဲ့ရပြီးတဲ့နောက်ဒီဌာနကိုအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရစီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံညွှန်ကြားမှု Russell Falk က CFPB ကိုစနေနေ့ညကအီးမေးလ်ပို့ခဲ့တာပါ။2010ဘဏ္ဍာရေးပြည်ပြင်ပြောင်းလဲမှုဥပဒေမှာအဲ့ဒီတုန်းကသမ္မတဥဘာမာက CFPB ကိုထက်သွင်းထားခဲ့တာဖြစ်ပါလေ။အလောမတ်ဆာသူ့ရဲ့ X2 မှုစာမျက်နှာမှာ CFPB RIB လို့တောက်ကြနေမှာရေးသားခဲ့ပါတယ်။ဇနေနေ့နောက်ပိုင်းမှာတော့စီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံညွှန်ကြားမှု Russell Vaughn က CFPB ရဲ့ဘဏ္ဍာငွေနောက်အထုပ်ဘိုးဘာကနေထုတ်လို့မရတော့ပါဘူးလို့ရေးခဲ့ပါတယ်။ဘိုးဘာမာ CFPB အတွက်ချထားတဲ့ American Dollar 1.18.6 ကလုံလုံးနဲ့လို့Russell Vaughn ကလူမှုစာမျက်နှာမှာရေးခဲ့တာပါနိုင်ငံရေးဖြားတွေကနေကာကွယ်နိုင်အောင်ဘိုးဘန်က CFPB ကိုတိုက်ရိုက်ရေးမှုတွေပေးရမယ်လို့အောက်လွတ်တော်ကနေပြဋ္ဌာန်းထားခဲ့တာဖြစ်ပါတယ်